မြန်မာနိုင်ငံရဲတပ်ဖွဲ့ဟာတပ်မတော်နဲ့ပတ်သက်တဲ့ပြစ်မှုတွေကိုအရေးယူဆောင်ရွက်ရမှာဥပဒေနဲ့အညီလှုပ်သင့်လှုပ်ထိုက်တာထက်တပ်မတော်အလိုကျလှုပ်ဆောင်နေတယ်လို့အာရှလူအခွင့်အရေးကော်မရှင် HRC ကဝေဖန်လိုက်ပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ The Voice နဲ့အမှုလှုပ်ကြံခံရတဲ့ရှင်နေဦးကိုနီတို့ရဲ့အမှုအခင်းကျင်းတွေကိုဥပမာပေးပြီး HRC ကပြောလိုက်တာဖြစ်ပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြခြင်းပါတယ်တပ်မတော်ရဲ့ရုပ်ရှင်ဇာတ်ကားကိုတယောစာရေးမိတဲ့အမှုအတွက် The Voice သတင်းစာအက်ဒီတာချုပ်ဦးကျော်မင်းဆွေနဲ့စာရေးဆရာဗီတိရှကိုကိုမောင်တို့ကိုအရေးယူပေးဖို့တပ်မတော်ကတိုင်ကြားခဲ့ရမှာဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့အမှုဖွင့်ဖို့တိုင်ကြားခဲ့ခြင်းမရှိဘူးလို့တရပြိုင်ရန်ကုန်တိုင်းစစ်ဌာနချုပ်ရန်ကုန်တပ်နယ်မှူးဒုဗိုလ်မှူးကြီးလင်းထွန်းကဇွန်လ23တောက်ကြနေ့တရားရုံးမှာထွက်ဆိုခဲ့တာပါတည်ဆဲဥပဒေတစ်ခုခုနဲ့အရေးယူပေးဖို့တပ်မတော်ဘက်ကပြောတာကိုဗဟန်းမြို့မှရဲစခန်းက66ဂါကြီးနဲ့အမှုဖွင့်ခဲ့တာဖြစ်တယ်လို့တောက်ကြနေ့တရားခွင်မှာစစ်ဆေးပေါ်ပေါက်ခဲ့ကြောင်း The Voice ရဲ့ရှေ့နေဦးခင်မောင်မြစ်က VOA ကိုပြောကြားခဲ့ပါတယ်တပ်မတော်ဘက်ကမညွန်ကြားပဲရဲတပ်ဖွဲ့ကပုံမှန်66ဂါကြီးနဲ့အမှုဖွင့်ခဲ့တဲ့လို့ရပေါ်ဟောင်ကောင်အခြေစိုက်အာရှလူအခွင့်ရေးကော်မရှင် HRC ရဲ့ရှေ့နေဦးမင်းလွင်ဦးကအခုလိုသုံးသပ်ပါတယ်
။အဲ့တော့မြန်မာနိုင်ငံရဲတပ်ဖွဲ့ကကျွန်တော်တို့ပြည်ထောင်စုဌာနရဲ့လက်အောက်မှာရှိတယ်။အဲ့တော့ပြည်ထောင်စုဌာနကိုထိန်းချုပ်ထားတာကလည်းတပ်မတော်ကနေပြီးတော့ထိန်းချုပ်ထားတာဖြစ်တယ်။နောက်ပြီးတော့ဒီမြန်မာနိုင်ငံရဲတပ်ဖွဲ့မှာအဓိကတောင်ဝင်ကြီးတဲ့နေရာတွေကိုယူထားတာလေတပ်မတော်ကနေပြီးတော့ပြောင်းလာတဲ့ဗိုလ်မှူးကြီးစစ်မှုထမ်းဟောင်းကြီးပဲဖြစ်တယ်။အဲ့တော့ကဒီကိုကျော်မင်းဆွေကိစ္စမှာလေအထက်ကနေပြီးတော့အရေးယူဖို့တာညွှန်ကြားလိုက်တယ်။အဲ့ဒီအောက်ကနေပြီးတော့မြန်မာနိုင်ငံရဲတပ်ဖွဲ့ကနေပြီးတော့ရာဇဝဲဥတွေပုံမှန်900နဲ့အရေးယူလို့ရပေမဲ့လေဆက်သွယ်ဥတွေပုံမှန်66ကကြီးနဲ့အရေးယူဖို့အတွက်ညနေလိုမြန်မာစီမံဆောင်ရွက်တယ်ဆိုတော့လေကျွန်တော်တွေ့ရတယ
်အလားတူပဲလှုပ်ကြံခံရတဲ့ရှေ့နေဦးကိုနီအမှုနဲ့ပတ်သက်လို့တောက်ကြမနေတော့ကတရားခွင်အတွင်ရဲမှုတင်မောင်ဆွေကိုစစ်ဆေးရမှာတရားခံပြေးအဖြစ်ကြေညာထားတဲ့အောင်ဝင်းခိုင်ဖမ်းမိရရှိရေးအတွက်ရဲတပ်ဖွဲ့ကလုံလောက်တဲ့စွမ်းဆောင်မှုမရှိခဲ့ဘူးဆိုတာပေါ်လွင်ကြောင်းဦးကိုနီရဲ့ရှေ့နေဦးနေလာကမီဒီယာတွေကိုရှင်းပြခဲ့ပါတယ
်အန်ကေတို့ကတရားခံပြေးကိုအမှန်တကယ်ကြပွေတဲ့အပိုင်းကိုလူကျင်တာအပေါ်ရန်ကျော်ဝရမ်းအတီးပြူတဲ့အပိုင်းကိုလူကျင်တာပေါ့ဒီခံပြီးကိုသူတို့ကဝရမ်းအတီးပြူတဲ့နေရာဒီမှာတော့ဆက်ပွေတယ်လို့ပြောတယ်မတွေ့ဘူးလို့ပြောတယ်အန်ကေကရေးတက်ဖွဲ့ရနေပြီးတော့တရားရုံးမှာတရားဆက်တည်ပြီးတဲ့ကာလတရားမဆွတ်တင်ကာလမှာအမှန်တကယ်ဖန်စီကိုရှာဖွေတဲ့အပိုင်းကိုအန်ကေတို့ကတရားရုံးမှာထပ်ဆိုလူကျင်တာဒါပေမဲ့အထက်ဆုံးကျက်ရလို့မရဘူးလို့ပြောတာအားလုံးကဝရမ်းထုတ်ပြီးတဲ့အခါကျတော့ဝရမ်းရလိုက်လံဆောင်ရတဲ့အပိုင်းကိုပဲထပ်ဆိုနေတာကိုတွေ့ရတယ်အမှန်တကယ်ဘယ်လိုဆုံးနိုင်ခဲ့တယ်ဘယ်လိုရှာဖွေခဲ့တယ်ဆိုတဲ့အကြောင်းကိုတော့ဆက်စပ်ချက်ပေးနိုင်တာကိုမတွေ့ရဘူ
းဒီလိုဆိုရင်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့လွတ်လပ်စွာစွန့်ဆောင်နိုင်မှုအပေါ်မေးခွန်းထုတ်စရာဖြစ်လာပါတယ် HRC ရှေ့နေဦးမင်းလွင်ဦးကတော့အခုလိုသုံးသပ်ပါတယ
်ဒီဥက္ကဋ္ဌလှုပ်ကြံခံရတဲ့ကိစ္စမှာထွက်ပြေးတဲ့တရားခံကိုဖမ်းဆီးမဲ့ကိစ္စမှာလည်းတရားရုံးကနေဝရမ်းထုတ်ပြီးပြီဆိုလို့ရှိရင်ဒီဝရမ်းနဲ့မြန်မာနိုင်ငံတဝှမ်းမှာလိုက်လံဖမ်းဆီးဖို့အတွက်အားထုတ်စီမံဆောင်ရွက်ရမှာဖြစ်တယ်အခုတရားရုံးမှာတရားခံပြေးအဖြစ်စစ်ဆေးစီရင်တဲ့အခါမှာကျွန်တော်တို့ဆရာဦးနေလာပြောခဲ့သလိုပေါ့နော်ရဲတပ်ဖွဲ့ကနေပြီးတော့ဘာမှအတိအကျလှုပ်ဆောင်နိုင်ခြင်းမရှိဘူးဆိုတာကိုကြည်ချင်းအားဖြင့်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့အဓိကတာဝန်ရှိတဲ့သူတွေကတရားခံအဝန်ခံကိုဖမ်းဆီးဖို့အတွက်လုံးဝအားထုတ်ခဲ့ခြင်းမရှိဘူးဆိုတာပုံမူထင်ရှားတယ်အဲ့ဒီတော့ကမြန်မာနိုင်ငံရဲတပ်ဖွဲ့မှာအောက်ခြေကနေပြီးတော့တက်လာတဲ့တကယ်ရဲစစ်စစ်တွေကအရေးကြီးတဲ့နေရာတွေမှာမရှိပဲတကယ်တမ်းအရေးယူဆောင်ရွက်ရမယ့်ကိစ္စရပ်တွေမှာစစ်တပ်ကနေပြီးတော့ကြောင်းလာတဲ့အတွင်ပြောင်းနေရတာစီမံအုပ်ချုပ်နေသေးပဲဖြစ်တယ်ဆိုတာကိုဒီမှုနှမှုကနေပြီးတော့တက်ပြီးချင်းချင်းရှားရှားပြလိုက်တယ်လို့ပဲကျွန်တော်တို့ကတော့မြင်ပါတယ
်။ဒါမဲ့သတင်းမှတရားခွင်တွေမှာတော့တရားခံပြေးအောင်ဝင်းခိုင်နဲ့ပတ်သက်လို့ဆက်လက်စစ်ဆေးတော့မှာမဟုတ်ပဲရှေ့နေဦးကိုနီကိုတတ်တဲ့ကိစ္စလူတတ်မှုကိုရှေ့တပတ်တောက်ကြနေကြရင်စစ်ဆေးကြားနာသွားမှာဖြစ်တယ်လို့ရှင်းနေဦးနေလာကပြောပါတယ်။ဦးကျော်မင်းဆွေတို့အမှုနဲ့ပတ်သက်ပြီးမနေ့က၄ချိန်မြောက်ရုံးချိန်မှာတော့ဦးကျော်မင်းဆွေကိုအာမခံပယ်ချခဲ့ပြီးတရားရုံးပြောင်းစစ်ဆေးဖို့ကိုလည်းပယ်ချခဲ့ပါတယ်ခင်ဗျာ။